သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မနေ့ပြန်မေလ3ရက်မှာကြာရောက်မယ်ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်အထိမ်းအမှတ်ပွဲတွေကျင်းပဖို့ကမ္ဘာတဝမ်းလုံးမှာပြင်ဆင်နေကြခြင်းမြန်မာနိုင်ငံကလွတ်လပ်တဲ့သတင်းမီဒီယာတွေအတွက်တော့ရှစ်ဆက်ဖို့တောင်းအာယူနေကြရခြင်းလို့ဆိုရမှာပါစစ်ကောင်စီအာဏာသိမ်းချိန်ကစလို့သတင်းတိုက်တွေပိတ်သိမ်းခံရတာသတင်းတောက်တွေဖမ်းဆီးခံရတာနဲ့တပ်ဖြတ်ခံရတာတွေကလွတ်လပ်တဲ့သတင်းမီဒီယာတွေပြည်တွင်းကနေထွက်ခွာရတဲ့အခြေအနေစီတွန်းပို့ခဲ့ပါတယ်စစ်ကောင်စီအနေနဲ့မြန်မာနောင် 70s မစ်စီမအပါအဝင်သတင်းမီဒီယာတိုက်14ခုအထိပိတ်သိမ်းခဲ့ပါတယ်။ဖမ်းဆီးခံရတဲ့သတင်းသမားတွေကိုအကြမ်းဖက်ပုံမှန်တက်အေးအေးယူထောင်ချတာတွေနဲ့တပ်ဖြတ်တာတွေလှုပ်ဆောင်တာကြောင့်သတင်းသမားတွေဟာပြည်တွင်းမှာဆက်လက်မလုပ်ကိုင်းနိုင်တော့ပဲလွတ်မြောက်နေမြေတွေစီထွက်ပြေးတင်းရှောင်ခဲ့ကြရပါတယ်။သတင်းမီဒီယာတိုက်တွေကအစားသတင်းအလုပ်တွေဆက်လုပ်နိုင်ဖို့တိုင်းရင်းသားလက်နက်ကိုင်တွေရှိရာလွတ်မြောက်နေမြေတွေနဲ့ပြည်ပနိုင်ငံတွေစီထွက်ခွာအခြေဆိုင်အလုပ်ဆက်လုပ်နေကြရတာပါစစ်ကောင်စီလက်အောက်ကနေရုံထွက်ပြီးလွတ်လပ်တဲ့သတင်းမီဒီယာကြိုက်တွေအဖြစ်နေစဉ်ရှင်သန်ရည်တည်နိုင်ရေးအတွက်ရုံးကန်ကြရတဲ့အခါမှာလုံခြုံရေးပါဝင်အနာဂတ်ရည်တည်ရေးမှာစိန်ခေါ်မှုတွေရှိလာပါတယ်တော်လန်ရေးရဲ့ကနဦးအစားလို့ပြောလို့ရတယ်ကရင်ပြည်နယ်ကတခုတည်းသောသတင်းမီဒီယာဖြစ်တဲ့ကနရော်ရီတိုင်းသတင်းဌာနအက်ဒီတာစောချစ်အေးက
အဓိကလုံချုံရေးကနောက်ပြီးတော့ဆက်သွယ်ရေးပိုင်းကနေရထိုင်ရေးကခက်ခဲတယ်အများကြီးလာတဲ့အတွက်ကျွန်တော်တို့နည်းနည်းလုံလုံစီပြင်းမနေရဘူးဆွေးတော်ရရှိတယ်ပိုတာခက်ခဲလာတာကတိုက်ပွဲနေ့တိုင်းဖြစ်တယ်လည်းနေ့ကြီးနေ့တိုင်းသူ့ရဲ့အတွက်ဒီဂျင်မာဒရင်းဒရင်းယူနီယားရဲ့ကျွန်တော်တို့တင်ထောက်တည်ရေလုံချုံရေးအရင်ဆိုရစရာနေဖြစ်လာတယ်ပေါ့နော်စိတ်ပိုက်ဆိုင်ရာကောရုပ်ပိုက်ဆိုင်ရာကောပေါ့နော်ဒီလုပ်ငန်းရက်ဒီလက်ပတ်ဖို့အတွက်ထောက်ပံ့ပေးနိုင်တဲ့ကျွန်တော်ကလူရှင်နဲ့သွားတော့တော့ထောက်ပံ့ပေးနိုင်တဲ့လူရှင်တွေကအနည်းလာတယ်မနော်ကျွန်တော်တို့တချို့လုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်ဖို့ဒီနောက်နှစ်တည်းမှာပြင်ထားတဲ့ဟာတွေအတွက်ကျွန်တော်တို့လူရှင်ထောက်ပံ့ချက်များတည်တဲ့ဟာတွေတချို့ရှိနေတယ်ပေါ့နော်ကျွန်တော်တို့ပရိနီမှာကျွန်တော်တို့တိုင်းသားတည်ထနာတော့ကျွန်တော်တို့ဖက်ပဲရှိတယ်ကရနီရဲ့တည်င်းတွေကိုကျွန်တော်တို့ကမလုပ်နိုင်တော့ရင်အဒီကရင်းမှာရှိတဲ့တည်င်းဖြစ်တဲ့အကြောင်းအရာလူတွေတီးတော့မှမဟုတ်ဘူးပေါ့နော်။ဒါကကျွန်တော်တို့တဲ့စိတ်ကုန်မှုကြီးဖြစ်တဲ့ပေါ့။လွ
တ်လပ်တဲ့သတင်းမီဒီယာကြိုက်တွေအနေနဲ့အာဏာမသိခင်ကဆိုပြည်တွင်းကြော်ညာတွေကရတဲ့ဝင်ဝေးနိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ပံ့မှုတွေနဲ့ယက်တီနိုင်ကြပါတယ်။အာဏာသိမ်းပြီးချိန်မှာတော့စစ်ကောင်စီရဲ့မီဒီယာတွေပေါ်ဖိအားပေးမှုတွေကြမှာပြည်တွင်းလုပ်ငန်းရှင်တွေဟာလည်းကြော်ညာထည့်တာတွေကိုရက်ဆိုင်လိုက်ကြပါတယ်။ဒါအပြင်နိုင်ငံတကာထောက်ပံ့မှုတွေဟာလည်းအာဏာသိမ်းကာလနှစ်နှစ်ကျော်လာတာနဲ့အမျှတဖြည်းဖြည်းညော့နေလာပါတယ်။ယူကရိန်းရုရှားစစ်ပွဲကြောင့်နိုင်ငံတကာအကူအညီတွေကယူကရိန်းဘက်ကိုရောက်ရှိသွားပြီးမြန်မာနိုင်ငံအတွက်မီဒီယာရည်တည်ရေးအပြင်လူသားချင်းစာနာမှုအကူအညီတွေပါညော့နေလာနေတယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။နောက်ဆက်တွဲအနေနဲ့လွတ်လပ်တဲ့သတင်းမီဒီယာကြိုက်တွေဟာရက်တီဖို့ခက်ခဲလာတဲ့အခါရက်တန့်သွားခဲ့ရင်ပြည်သူတွေရဲ့သတင်းရပိုင်ခွင့်နဲ့သတင်းလွတ်လပ်ခွင့်တွေပေါ်ပါကြီးမားတဲ့ရက်ခတ်မှုတွေရှိလာနေတာပါဒါကြောင့်ပဲတကမ္ဘာလုံးဆိုင်ရာသတင်းလွတ်လပ်ခွင့်ညွှန်ကိန်းမှာ2021ခုနှစ်အတွင်းမြန်မာနိုင်ငံကအဆင့်140မှာရှိခဲ့ပြီးနောက်နှစ်2022မှာတော့အဆင့်186ထိထိုးကျခဲ့ပါတယ်ရှမ်းပြည်နယ်အခြေဆိုင်တက်အောင်သတင်းဌာနတစ်ခုဖြစ်တဲ့ရွှေပြည်မြေသတင်းဌာနကအက်ဒီတာမိုင်အိုင်နိုင်ကတော့
ကျွန်တော်မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်မရှိဘူးဆိုရင်ကျွန်တော်သတင်းမှန်နေတာလူထုတွေတီးခွင့်မရဘူးကဘာကတီးခွင့်မရဘူးဆိုရင်ကျွန်တော်နိုင်ငံကပို့ပြီးတော့လူခွင့်ချုပ်ဖောက်မှုတွေဖြစ်လာမယ်ပြည်ပကဖြစ်နေနိုင်ငံတိုင်းမှာဒါမျိုးတွေဖြစ်နေတယ်တော်ကျွန်တော်မီဒီယာနေနေနဲ့လည်းသတင်းလွတ်လပ်ခွင့်မရှိတဲ့အချိန်ကျွန်တော်လမ်းလမ်းမီနာတာတလောက်တော့ကျွန်တော်တို့ဒီနိုင်ငံကြီးဒီထက်ပို့ပြီးတော့မဆိုးသွားအောင်ကျွန်တော်ဒီထက်တစ်ဖက်မှုတွေလူခွင့်ချုပ်ဖောက်မှုဒီထက်မဖြစ်အောင်ကျွန်တော်တို့ဝိုင်းဝန်းပြီးတော့စူးစမ်းကျွန်တော်တို့ဆက်လက်ပြီးတော့လုပ်သွားမှာပေါ့နော်ဆိုတော့သတင်းလွတ်လပ်ခွင့်ကလည်းဒါကျွန်တော်သတင်းမှန်ရေးသားရင်လည်းဒါတစ်ဖက်ကလည်းတည်တဲ့အတိုင်းပဲစစ်ကောင်စီကကျွန်တော်တို့ကိုချိန်ချောင်းမယ်ဖမ်းဆီးမှုတွေတက်ပြီးတော့ကျွန်တော်တရားစွဲဆိုမယ်ဒီလိုမျိုးလုပ်ချင်းအပြင်ကျွန်တော်သတင်းလွတ်လပ်ခွင့်ကိုအများကြီးရိုက်ချိုးတယ်ပေါ့နော်ဆိုတော့သတင်းရေးတဲ့ခြေနေမျိုးမှာဖြစ်ဖြစ်သတင်းဆက်သွယ်တဲ့ခြေနေမျိုးမှာဖြစ်ဖြစ်သတင်းသမားတွေနဲ့ဖြစ်ဖြစ်ပေါ့နော်သတင်းအကြီးတွေးတွေလည်းပို့ပြီးအရန်ထပ်ပို့ပြီးတော့ဟိုညံပြင်းလာမယ်သတင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံတိုင်းလည်းဒါ ဟိုဒီမိုကရေစီတကယ်တရားမျှတတဲ့နိုင်ငံမျိုးဖြစ်တယ်လို့ကျွန်တော်ပြောလို့ရတယ
်စစ်ကောင်စီဟာအာဏာသိမ်းစကတည်းကသူတို့ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာစီမရောက်ရှိစေဖို့တရင်လွတ်လပ်ခွင့်တွေကိုနှီးလက်အမျိုးမျိုးနဲ့ပိတ်ပင်ခဲ့ပါတယ်နှစ်နှစ်ကျော်အတွင်းစစ်တပ်ရဲ့အနှီးနှီးပြုတ်ခွေးမှုတွေကြောင့်တရင်သမား82ဦးကျော်ဖမ်းဆီးခံခဲ့ရပြီး၄ဦးကတော့တည်ဆုံးခဲ့ရတယ်လို့နေစည်းမချသတင်းတောက်များအဖွဲ့ ISF ကထုတ်ပြန်ထားပါတယ်စစ်တပ်ရဲ့ပြစ်မှတ်အနေနဲ့အညှို့ထခံရတဲ့သတင်းမီဒီယာသမားတွေကတော့လွတ်လပ်ခွင့်တွေပျောက်ဆုံးနေစေကြကနေသတင်းတွေကိုပြည်သူနဲ့ချိတ်ဆက်ဖို့စူးစမ်းဆောင်ရွက်နေကြစေပါဒါကြောင့်တိုင်းရင်းသားနဲ့ကိုင်တွေရဲ့စိုးမိုးနေမည်နဲ့ပြည်ပနိုင်ငံတွေကိုရရှိနေတဲ့သတင်းမီဒီယာအရေးအတွက်ဟာ30ကျော်ရှိနေပါပြီတိုင်းရင်းသားနဲ့ကိုင်တွေရဲ့ထိန်းချုပ်နေမည်မှာရှိနေတဲ့သတင်းထောက်တွေနဲ့မီဒီယာတိုက်တွေအနေနဲ့တော့ထိန်းချုပ်မှုတွေကြာလုတ်ကိုင်းနေရစေပါတိုင်းရင်းသားလက်နက်ကိုင်ထိန်းချုပ်နေမြေတခုထဲမှာသတင်းအလုံးလုတ်ကိုင်းနေတဲ့အသက်20ကျော်အရွယ်အမျိုးသမီးသတင်းသမားတူကတော့လက်ရှိလုတ်ကိုင်းနေရတဲ့အခြေအနေကိုအခုလိုဆိုပါတယ
်နှစ်ဖက်ဒီယခုလိုမျိုးဟိုပဏိပခါရေးဂျာထဲမှာဟိုအမျိုးမျိုးသောရင်ဆိုင်မှုအခက်အခဲတွေရရှိလာရေပေါ့နော်အဲဆိုလို့ရှိရင်ကကိုယ့်ရဲ့ပေါ့နော်ဒီလွတ်လွတ်လပ်လပ်နဲ့အာမင်းမြန်ခွင့်နဲ့မရှိတော့တလို့စိန်ခေါ်မှုတွေနဲ့ပြီးရင်ကြောက်ရွံ့မှုတွေဟာပုံပြီးမှအော်များလာတယ်ပေါ့လေဒီလိုချိန်ဒီကာလမှာတည်င်းရရှိဖို့အတွက်ကျတော့ကိုယ့်ရဲ့အသက်ကိုစွန့်မလားမဟုတ်ဘဲနဲ့သူတို့ရဲ့ပြောတဲ့အတိုင်းပဲလုပ်မလားပေါ့နော်အဲအဲ့နှစ်ခုတည်းကတစ်ခုပဲချိန်ဒီဆိုတာဘယ်ချိန်မဆိုတည်င်းသမားတွေလည်းတည်သွားနိုင်တဲ့ချိန်ဒီဖြစ်သွားတယ်ပေါ့နော်အဲကြောင့်မို့လက်ခွင့်တွေပေါ့အရင်ပဲတက်ရောက်တယ်ပြီးရင်အဓိကကျတော့ source တွေဘက်ကလည်းညီမတို့ဘက်ကနေလုံခြုံမှုပေးရတယ်လို့ညီမတို့အတွက်လည်းလုံခြုံမှုဆိုတာဟိုမရရှိနေတဲ့အခြေအနေဖြစ်သွားတယ်ပေါ့နော်
လွတ်မြောက်နေမြေတွေနဲ့ပြည်ပနိုင်ငံတွေကိုမထွက်ခွာပဲပြည်တွင်းမှာပဲဆက်လက်လုတ်ကိုင်းနေတဲ့သတင်းမီဒီယာကြိုက်တွေလည်းရှိနေပါတယ်။တရားဝင်လိုက်စင်နဲ့ပြည်တွင်းမှာဆက်လက်ရပ်တည်နိုင်ဖို့စစ်ကောင်စီနဲ့ညှိနှိုင်းလုတ်ကိုင်းကြရတဲ့အခါပြည်သူတွေအတွက်ဗတ်မျှတဲ့သတင်းတွေအရေးသွေးရှိတဲ့သတင်းတွေဟာထိမ့်ချုပ်မှုတွေအောက်ပျောက်ဆုံးနေရပါတယ်။အဲ့ဒီအခါစစ်ကောင်စီအလိုမကျတဲ့အရေးသားမျိုးတွေကိုရှောင်ရီးပြီးစစ်တပ်ရဲ့ဝါဒဖြန့်ချီရေးရန်ရာတခုအသွင်ဆောင်တဲ့မီဒီယာတွေဖြစ်လာတယ်လို့လည်းဟွာရဲ့သတင်းစာဆရာတွေကထောက်ပြကြပါတယ်။
အထင်းမှစစ်ကောင်စီဘက်ကငွေကြေးယူတာတော့မဟုတ်ဘူးသို့တော့အထင်းမှရန်တည်နိုင်အောင်သူတို့ကတော့ဟိုဆက်စင်စာတွေရောဟိုခေတ်ကလို့စင်စာဖြတ်တဲ့ဌာနအောင်မတင်ရပြီမဲ့ကိုယ့်အကူစင်စာဖြတ်တဲ့ဟာမျိုးတွေနဲ့ရည်ကြရတာလည်းရှိတယ်ကျွန်တော်တို့ကတော့ဒါသတင်းလွတ်လပ်တဲ့သတင်းဌာနလို့တော့မယူဆဘူးပြည်သက်ကိုတကယ်အချက်လက်အမှန်ကိုမပေးနိုင်ရင်တော့ကျောင်းရတဲ့အကုန်အများစုရှောင်ပြီးရမယ်သဘောမျိုးဖြစ်လာနိုင်တယ်ဟိုသတင်းဌာနအနေနဲ့တော့ကိုဟာကို self sensor ဖြတ်ထားတဲ့အတွက်ပြည်သက်အတွက်တော့ဟိုဒီသတင်းဌာနစီကသူတည်တင်တည်တတ်တဲ့သတင်းတွေအားလုံးမရဘူးလို့ပဲအဲ့လိုပဲယူဆမယ်အကျိုးရှိတဲ့လောက်အကျိုးမရှိဘူးပေါ့နော်ပြောကျင်တာတော့တခြားသောအကြောင်းအရာတွေရှောင်ပြီးပဲဖော်ပြနေရတဲ့နေထိုင်မျိုးလို့ကျွန်တော်တော့အဲ့လိုထင်ပ
ါစစ်ကောင်စီရဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအာမနာတန်းထောက်ပြဖို့ပြည်ပမှာအခြေစိုက်တဲ့လွတ်လပ်တဲ့မီဒီယာတွေအနေနဲ့တော့နှဲလာတဲ့အထောက်ပံ့တွေကြားမှာကုန်ကြစည်တွေဟာလည်းပိုလာပါတယ်အရင်ကလေစိတ်ကားဂိတ်တွေကနေတရားဝင်ခရီးသွားလာခွင့်ကိုလက်ရှိမှာဆုံးရှုံးလိုက်ရတဲ့သတင်းသမားတွေကိုကဲထုတ်ဖို့အသုံးစရိတ်တွေအပြင်ပြည်ပနိုင်ငံကနေပြည်တွင်းကိုတည်င်းရယူဖို့ဆက်သွယ်ရတဲ့ကုန်ကြစည်တွေကအစားလာစင်းယုံကန်နေကြရတာပါ။ဒါအပြင်စစ်ကောင်စီရဲ့နိုင်ငံတွင်းအင်တာနက်ကသတ်မှုတွေကြာပြည်သူတွေစီတည်င်းမှန်တွေရောက်ဖို့အသုံးပြုရတဲ့ platform တွေမှာလည်း radio line တွေကိုအားကိုးရတဲ့အခါတစ်လဒေါ်လာ6000ဝန်းကျင်လောက်ကုန်ကြနေရတာတွေလည်းရှိပါတယ်။ဒီလိုကုန်ကြစည်တွေများတဲ့ကြားတွေကနေမီဒီယာတိုက်ရှင်တရေးဟာလျော့နေလာတဲ့ကူညီထောက်ပံ့မှုတွေနဲ့မပြည့်စုံမှုတွေကြာဝေဝါလာနေတာပါ။ဒါကြောင့်ပြန့်ကျဲနေတဲ့မီဒီယာတိုက်တွေအနေနဲ့အချင်းချင်းပြန်လည်ပေါင်းစည်းပြီးလက်ရှိဖြစ်နေတဲ့အခက်အခဲကိုဖြေရှင်းသင့်တယ်လို့ဝါရဲ့သတင်းစာဆရာကဆိုပါတယ်
။ဒါမျိုးကကျွန်တော်တို့မြန်မာဟိုလူမှုတိုင်းဝိုင်းမှာတော့ဒီလိထနေသေးတယ်ပေါ့နော်ဘလို့ခြေခံဘလို့သဘောတူညီချက်နဲ့ပေါင်းပြတာပေါင်းလောက်ကြမှာလေပေါ့နော်ဥပမာ platform တွေ3-4-50ဖြစ်နေမယ်အစားဟို20လောက်ဟိုဖြစ်လာတယ်ဆိုရင်ဒီ20လောက်ကရက်တည်ရေးအတွက်ကုန်ကြစေးအတွက်တက်တာလာမှာနော်အဲ့လိုမျိုးဖြစ်လာအောင်အခြေအနေကတခါလေဟိုပေါင်းမှဖြစ်မယ်ပေါင်းပြီးလောက်ကြရမယ်ဆိုတဲ့ဟာမျိုးအခြေအနေကဟိုတွန်းပို့တာမျိုးလေဖြစ်ကောင်းဖြစ်လာတယ်ဒါပေမဲ့မြန်မာလူမှုတိုင်းဝိုင်းမှာတော့ဒီလိုဟာမျိုးကတော့အားနေနေသေးပါတော့ဘလူပေါင်းကြရလဲတို့ဘလူခြေကမှာပေါင်းကြမှာလဲတို့အဲ့ဒီအဲ့ဒီဟာမျိုးတွေအတွေ့အကြုံတွေနဲ့တာရကတွေနေသေးတယ်ထင်တာပဲ
ပြည်သူတွေအတွက်နားနဲ့မျက်စိတာဝန်ကိုအပြည့်အဝပေးနိုင်ဖို့အတွက်သတင်းမီဒီယာရေးရှည်ရည်တည်ရေးနဲ့သတင်းသမားအခွင့်အရေးအပြည့်အဝရရှိဖို့တွေဟာအရေးကြီးဆုံးလိုအပ်ချက်ဖြစ်လို့နေပါတယ်။ဒီမိုကရေစီနိုင်ငံတိုင်းမှာအုပ်ချုပ်ရေးတရားစီရင်နဲ့ဥပဒေပြုရေးမှန်နိုင်သုံးဖို့မြန်မာနိုင်ငံအောင်တောက်ခံထားရတဲ့စရုတ္တမှန်နိုင်တဲ့ဖြစ်လေသတင်းမီဒီယာဟာမြန်မာနိုင်ငံမှာတော့မရိုင်လဲအောင်ကြိုးစားရင်းရုန်းကန်ရှေ့ဆက်နေကြရစေပါဒီရင်ဆောင်မကိုတန်လင်းခက်ကပေးဖို့ခြားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ